ထိုင်းနိုင်ငံသမဝန်ကြီးဌာနလက်အောက်ကဌာနတစ်ခုဖြစ်တဲ့အလုပ်ကိုင်ဦးစီးဌာနညွှန်ကြားရေးမှုချုပ်ကနှစ်နိုင်ငံသဘောတူညီမှုစာချုပ်လွှမ်း MOU
ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကလူသမားရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။ကျောင်းကဘော့ဒီလူသောင်းဝင်ဌာနအောက်ကလေအဲ့ဒီကညွှန်ကြားမှုချုပ်ကနေပြီးတော့ကျွန်တော်တို့အလုပ်ကိုင်ဦးစီးဌာနပေါ့နော်အဲ့ဒီညွှန်ကြားမှုချုပ်ကနေပြင်ညာလေ။ဒါကညီမအပါဝင်သိလေးသောင်းကျော်ပေါ့အဲ့ဒါသူတို့ဟိုပြောရမယ်ဆိုလို့ရှိရင်တော့ပါမစ်ပေါ့ဗျာ။ဟိုခွင့်ပြုလိုက်တာပ ဘနေရောကမ္ဘူချာဘနေရောအဲ့လိုပေါ်လာစီအဲ့ဒီဟာကိုတင်ထားတဲ့ဗမာန်လက်တာလေးကိုအစီယူတဲ့ဟာပဲအဲ့လိုဖွင့်ပြလိုက်ပြီဆိုတော့အခုအဲ့ဒီတသိန်း၄သောင်းကျော်တဲ့မှာမြန်မာကတော့အများဆုံး
ကိုဗစ်ကတိကာလမှာအလို့သမားတွေကိုခေါ်ယူမဲ့ကိစ္စနဲ့ပတ်သက်လို့ကိုဗစ်စည်းကမ်းသတ်မှတ်ချက်တွေရှိတယ်လို့ကုန်ကြမ်းစရိတ်တွေကိုအလို့ရှင်တဲ့အေဂျင်စီတွေကကြားခံရမယ်ဆိုတာနဲ့ပတ်သက်ပြီးစည်းကမ်းချက်တွေကတော့မပြောင်းလဲသေးဘူးလို့လည်းဦးမင်းဦးကပြောပြပါတယ်
။သူတို့သတ်မှတ်ထားတဲ့အတိုင်းအဲ့ဒီသူသတ်မှတ်ချက်တွေကတော့ဘာမှမပြောင်းသေးဘူး။အဲ့ဒါကိုတော့ခုနကပြောတဲ့အဲဒီအလို့ရှင်တွေအေဂျင်စီတွေအဲ့ဒါတွေကညှိရမှာပေါ့ကုန်ကြမ်းစရိတ်တွေနဲ့ပတ်သက်တဲ့ဟာ။အစိုးရကသတ်မှတ်တာတော့ထိုင်းကအဲထိုင်းပြည်ကချမ်းတော့ဒီအလုပ်ရှင်တွေကဒီကွာရန်တင်းကိစ္စတွေဈေးတကယ်လို့ကွာရန်တင်းကာလမှာဈေးဘာကူတာဘူးတို့ဘာလို့ကိစ္စတွေဖြစ်တယ်ဆိုလို့ရှိရင်ဒါအလုပ်ရှင်တောင်းယူရမယ်လို့ပြောရစေ
ထိုင်းအလုပ်ရှင်တွေကခေါ်ယူဝင့်လျှောက်ထားတဲ့အလုပ်သမားစုစုပေါင်း36,000ကျော်ရှိပေမဲ့လောလောဆယ်မှာတော့အလုပ်လုပ်ခွင့်ပါမစ်ချပေးလိုက်တာက34,000ကျော်ဖြစ်ပါတယ်ပါမစ်ခွင့်ပြုလိုက်တဲ့အလုပ်သမားတွေထဲမှာမြန်မာက33,929ဦးလာအိုနဲ့ကမ္ဘောဒီးယားက38,933ဦးဖြစ်ပါတယ်။ထိုင်းအစိုးရအနေနဲ့ကိုဗစ်ကပ်ဘေးကာလမှာဖြေလျှော့ပေးတဲ့အနေနဲ့လက်ရှိထိုင်းနိုင်ငံအတွင်းမှာရှိနေတဲ့မြန်မာပါဝင်ရှေ့ပြောင်းလို့သမား1,300,000အတွက်နေရရင်းကိုပြန်စရာမလိုပဲထိုင်းနိုင်ငံထဲမှာပဲအလုပ်လုပ်ကင်ဖို့နဲ့နေထိုင်ခွင့်တက်တန်းကိုတိုးပင်ပြုထားပါတယ်ရှင်။